American တရားရုံးချုပ်တရားသူကြီးဖြစ်တဲ့ Ken Apo သမ္မတ Joe Biden အဆုတ်ပြုထားတဲ့တရားသူကြီး Ken G. Brown Jackson ကိုကျက်သပရင်းနေမှာအထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ
On this vote the yeas are 53 the nays are 47 and this nomination is confirmed
မဲခွေရမှာထောက်ခံမဲက53မဲကန့်ကွက်မဲက48မဲရခဲ့ပြီးအဆုတ်ပြုချက်ကိုအတည်ပြုလိုက်တယ်လို့ဒုသမ္မတ Kamala Harris ကပြောသွားတာပါအသက်52နှစ်ရှိပြီဖြစ်တဲ့လူမဲအမျိုးသမီးတူအနေနဲ့ပထမဆုံးအမေရိကန်တရားရုံးချုပ်မှာတာဝန်ထမ်းဆောင်ဖို့အထက်လွှတ်တော်ကနေအတည်ပြုပေးလိုက်တာဖြစ်ပြီးသူမဟာတရားရုံးချုပ်မှာတတိယမြောက်လူမဲတရားသူကြီးဖြစ်ပြီးပထမဆုံးလူမဲအမျိုးသမီးဖြစ်တဲ့တာဝန်ထမ်းဆောင်ရသူဖြစ်လာတော့မှာပါလွှတ်တော်မှတရားရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်တစ်ပါတီဝင်50နဲ့အတူ Republican Party က Susan Collins, Lisa Murkowski နဲ့ Mitt Romney တို့၃ဦးကထောက်ခံမဲ့ပေးမယ်လို့ပြောထားတာဖြစ်ပါတယ်တရားရုံးချုပ်မှာလက်ရှိအမျိုးသမီးတရားသူကြီး၃ဦးဖြစ်တဲ့ဆိုနီယာဆိုတိုမာယာ၊အီလင်နာကဲဂန်နဲ့အေမီကော်နီဘာရက်တို့နဲ့အတူ၄ယောက်မြောက်အမျိုးသမီးဖြစ်တဲ့ဂျက်ဆန်ကတာဝန်ထမ်းဆောင်မှလည်းဖြစ်ပါတယ်။တရားသူကြီးဂျက်ဆန်ကိုအခုနွေရာသီမှာအနားယူတော့မယ်တရားသူကြီးစတီဖန်ဘရယန်နေရာမှာအစားထိုးဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကအမည်စင်တင်သွင်းခဲ့တာဖြစ်ပါတယ်။